စင်တော်ဝဲမဲမှာပြီးခဲ့တဲ့ရွေးကောက်ပွဲမဲဆင်းမှားရေးမှုတွေတန်းတဲ့ချီရှိခဲ့တယ်လို့တပ်မတော်ကဇက်တိုက်ထုတ်ပြန်နေပြီးရွေးကောက်ပွဲပြဿနာတွေဆွေးနွေးဖို့ပါတက်တန်းကြံနေတဲ့လွှတ်တော်သူစီဝဲခေါ်ဖို့အပယ်ခံရတာကဖွဲ့စည်းပုံနဲ့ညီမညီမေးခွန်းထုတ်လာတာကဘာကိုရည်ရွယ်တာပါလဲဒီပြဿနာကိုဘလို့ဖြေရှင်းသင့်တာကိုနိုင်ငံရေးလှစ်လာသုံးသက်သူတပ်မတော်အရာရှိနယ်ဝန်ကြီးဟောင်းနောက်အစိုးရပါတီပြောခွင့်ရတဲ့ရွေးကောက်ပွဲကျွမ်းကျင်သူတို့ကိုမေးရမှာပြန်ချမ်းရေးဝန်ကြီးဟောင်းဥယျာဉ်ထွက်ကအခုလိုစရှင်းပြပါတယ်
2020ရွေးကောက်ပွဲမှာနိုင်ငံရေး NLD ပါတီရဲ့တရားဝင်မှုပေါ်မှာသက်တည်တဲ့ဒီလိုသက်တမ်းရဲ့ဆီချာရီရှိခဲ့တဲ့သူတွေအထောက်အထားပြအောင်လုပ်နေတဲ့လူတွေကျွန်တော်မြင်ပါတယ်ပထမနိုင်ငံရေးပါတီပေါ့လေဒီကဒီကန်ကျိုးဘက်ကပြောတဲ့ပုံမှာလည်းရွေးကောက်ပွဲကော်မရှင်တွေရောအစိုးရတို့ကရောရွေးကောက်ပွဲအကျိုးကာကနေကဘာမှတုံ့ပြန်မှုမရှိခဲ့တဲ့ကြောင့်ရွေးကောက်ပွဲပြီးတဲ့အခါမှာတော့ပုံစံကိုခြေစားဥပဒေခြေစားမှုရောပြီးကြတယ်ရွေးကောက်နိုင်ငံရေးကဏ္ဍကပါဝင်ရမယ်ဆိုတဲ့အချက်ကိုဆွဲပြောပြပြောတဲ့လူတွေမြင်ပါ
ဒါပေမဲ့ရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညင်ကတော့
ကျွန်တော်တို့ကတော့ရွေးကောက်ပွဲကော်မရှင်ညောင်းဒီပြဿနာတက်တယ်လို့မျိုးစားပါဘူးအများပြည်သူနဲ့စောင့်ကြည့်လေလာလို့ရှိမှာဒီအမတန်ကြီးကြီးမားမားမတမမှုမရှိတဲ့နဲ့ပြီးသွားတယ်လို့အများစုကလက်ခံထားတယ်အဲ့တော့ဒါဟုအခုပြဿနာဖြစ်လာတာကတော့ဒီရွေးကောက်ပွဲအလွန်ကာလမှာတော့မိမိတို့ရမယ့်ခွင့်ရေးတွေမိမိတို့လက်ရှိခွင့်ရေးတွေအတွက်စိုးရင်ပူပန်မှုတွေပါဝင်တယ်လို့ကျွန်တော်ကမြင်တယ်
ဒီပေါ်ရွေးကောက်ပွဲစောင့်ကြည့်လေလာခဲ့တဲ့ Space ခေါ်ရွေးကောက်ပွဲဆိုင်ရာပြည်သူလူရှာမှုအဖွဲ့မှုဆောင် Director ဆိုင်ရဲကျော်စွာမြင်ကတော့
ကောက်ပွဲမတိုင်ခင်တော့ကတော့ရွေးကောက်ပွဲတရားမျှတမှုရှိမှာမဟုတ်ဘူးဆိုရင်တမတော်ကိုယ်တိုင်ဆွဆဲချက်တွေရှိပေမယ့်နောက်ပိုင်းမှာတော့အဲ့လိုဆွဆဲတဲ့ဆာလို့ရှိရင်ဒီမှာမတရားမှုတွေရှိရင်အာဏာချက်တွေရှိရင်ဒါကိုတမတော်ကအမျိုးသားနိုင်ငံရေးတာဝန်တွေနဲ့ထုတ်ပြန်ဆိုတဲ့သဘောမျိုးမြင်ပါတယ်ဒီမဲဆင်းနဲ့ပတ်သက်လို့ရှိရင်ဘယ်လောက်ထိမှန်တယ်ဘယ်လောက်ထိမှားတယ်ဆိုတော့တိတိကျကျပြောဖို့ကခက်တယ်ဘာဖြစ်လို့ဆိုတော့ဘယ်သူမှအဲ့လိုစနစ်တကျစမ်းစစ်လေ့လာမှုကိုမလုပ်နိုင်ဘူးပေါ့လေဟိုအပိုင်းလိုက်အပိုင်းလိုက်လုပ်တာတော့ရှိတာပေါ့ဒါပေမဲ့မဲဆင်းပြုစုပုံရဲ့ပုံစံကိုကြည့်မယ်ဆိုတော့မဲဆင်းမှာအာဏာချက်တွေရှိနေတယ်ဆိုတော့လက်ခံတယ်ဒါပေမဲ့ဒီမဲဆင်းအမားကြောင့်ဘယ်ပါတီရှုံးသွားတယ်ဘယ်ပါတီနိုင်သွားတယ်ဆိုတာမျိုးလို့ထိတော့ဖြစ်မယ်လို့ကျွန်တော်မယုံကြည်ဘူးဘာဖြစ်လို့ဆိုတော့မဲဆင်းတွေထက်တာကဘယ်ပါတီကိုမဲပေးတယ်ဆိုတာပြောဖို့ခက်တယ်နောက်ပြီးတော့မဲဆင်းပေးတဲ့သူတွေကမဲပေးသလားမပေးဘူးလားဆိုတာခက်တာ
အဲ့ဒီတော့ရှေ့မှာဘယ်လိုဆက်ဖြစ်လာနိုင်ပါလဲလို့မေးရမှာဒေါက်တာမျိုးညွန့်က
ကျွန်တော်ကတော့ဥပဒေနဲ့အညီလုပ်စရာရှိတာပေါ့အမှားပါပဲအဲ့တော့ဥပဒေနဲ့အညီမဟုတ်ဘူးဒီအာဏာသိမ်းမဲ့စာကျင်ဆိုရင်လည်းဒါတရားလက်ရှိဥပဒေဘောင်အပြင်အဖြစ်ပါတယ
်ဒါပေမဲ့ဥယျထွက်ကတော့အာဏာသိမ်းဖို့အခြေအနေကပြောင်းသွားပြီဆိုပြီးအခုလိုရှင်းပြပါတယ
်ကျွန်တော်က78တို့62ခုတို့နိုင်ငံရေးအကျပ်ပေးပြီးဖြစ်တဲ့အချိန်လုံးကဝင်ရောက်ဆက်ဖက်နိုင်တဲ့တစ်ခုပြီးတော့မိန်းကောင်ကအာဏာသိမ်းတာပဲရှိတာ哦ဆိုတော့2008ခုကဒီကဥပဒေကိုဆွဲတဲ့အခါမှာတော့နိုင်ငံရေးဖြစ်ခြင်းနဲ့မှာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်စုပေးထားတဲ့တို့ကြောင့်ကိုကြီးတို့ခြေကဥပဒေပေါင်းတဲ့ကလည်းပြောရတော့မှာပေါ့နော်အဲ့ဒါကိုကြော်တော်ပြီးတော့အာဏာသိမ်းမယ်ဆိုတော့လိုအပ်တဲ့ဆိုတဲ့အကြောင်းပြချက်ကအင်တာနက်အကျောက်ကိုခေရင်ပေါ်လိမ့်မယ်တပ်မတော်ကသူကြီးဆွဲခဲ့တဲ့လမ်းပြန်ဒီကိုခုနှစ်ချက်ကိုတူကိုယ်နဲ့ပြန်ချက်ဖြစ်သွားမှာပေါ့ဒါကြောင့်ဒီအာဏာသိမ်းမယ်လို့ခံပါနေတဲ့လူတွေဖြစ်နိုင်ပြီးအလုံးအလုံးနဲ့
ဒီနေရာမှာအခုပြဿနာအတွက်ဘလို့ဖြေရှင်းတင်တာကိုမေးရမှာဆိုင်ရဲကျော်စွာမြင့်က
ဒီရှင်မှာလာမယ့်ရွေးကောက်ပွဲတွေမှာမဲဆင်းကောင်းအောင်ဥပဒေမူပေါင်းပြုပြင်တောင်းတဲ့ဘလို့လို့ကြောက်မလဲဆိုတာမျိုးကိုဟိုလှုပ်ဆီကျင်တယ်တပ်မတော်ရောပြောင်းကျင်နိုင်တဲ့ဖွံ့ဖြိုးပါတီရောဒါပေမဲ့တစ်ဖက်မှာလည်းပြည်ထောင်စုကော်ပိုရေးကော်မရှင်မှာတာဝန်ရှိတယ်ဘာဖြစ်လို့မဲဆင်းကမားနိုင်တဲ့အာဏာချက်တွေရှိရဲအဲ့ဒါကိုကော်မရှင်အနေနဲ့လည်းနိုင်ငံရေးပါတီနဲ့တွေ့ဆုံပြီးတော့မှဘယ်လောက်ထိတော့မားနိုင်လဲဒါပေမဲ့ဒီလောက်ထိတော့ဖြစ်နိုင်တယ်ဆိုတာကိုရှင်းပြလာမျိုးလို့ပို့ကောင်းတယ်အဲ့လိုမျိုးပဲနဲ့အမှားရင်းမရှိတဲ့အောင်မျိုးနေတဲ့ခါမှာရွေးကောက်ပွဲအလွန်ကာလမတည်ငြိမ်မှုကိုပိုဖြစ်စေ
ဒီပေါ်ဥယျထွက်ကလည်းသဘောတူလိုက်ပြီးဒေါက်တာမျိုးညွန့်ကတော့ထိပ်ပိုင်းခေါင်းဆောင်တွေတွေ့တာပိုကောင်းတယ်လို့ဆိုပါလေ
မိကြီးတို့ရဲ့လိုလားချက်တွေကိုပုံမှန်လင်းတင်ပြပြီးတော့လက်ရှိနိုင်ငံရေးခေါင်းဆောင်ပေါ့ကျွန်တော်တို့အဖွဲ့ချုပ်ကခေါင်းဆောင်ပုံမှန်လင်းနေနိုင်ဆွေးနွေးခြင်းအကောင်းဆုံးပါပဲဖြစ်နိုင်တာတော့ဆုံးဖြတ်ချက်ပေးနိုင်တဲ့လူချင်းတွေ့ဆုံတာကတော့မျက်မျက်အပြည့်ထွက်တာပေါ့
တကယ်တော့ဒီမိုကရေစီအသေးကူပြောင်းရမှာအရေးပါတဲ့ဒုတိယမြောက်ရေကွက်ပွဲပြီးမှလည်းအရင်အာဏာဆွဲခဲ့တဲ့တပ်မတော်ကြောထောက်နောက်ခံအရင်အစိုးရပါတီနဲ့လက်ရှိအစိုးရကြားရေကွက်ပွဲအငင်းခုံတွေဆက်ပြင်းထန်နေတာဘလို့ဆက်ဖြစ်မှာကိုတော့စောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝဲမြမ